မြန်မာနိုင်ငံမှာစနေနေ့ကကိုဗစ် -19 ကြောင့်သေဆုံးသူ82ဦးရှိကြောင်းကျန်းမာရေးနဲ့အာကစားဝန်ကြီးဌာနဝက်ဘ်ဆိုက်ကဖော်ပြပြီးဒီရေအတွက်ဟာဆိုရင်ပြီးခဲ့တဲ့သတင်းပတ်အတွင်းနေ့စဉ်သေဆုံးမှုနှုန်းမှာအများဆုံးဖြစ်ပါတယ်။24နာရီအတွင်းဓာတ်ခွဲနမူနာပေါင်း 15,128 ခုစစ်ဆေးခဲ့တာမှာအတည်ပြုလူနာသစ် 4,389 ဦးထပ်မံတွေ့ရှိကြောင်းလည်းဖော်ပြပါတယ်။တနိုင်ငံလုံးအတိုင်းအတာအရကိုဗစ် -19 စစ်ဆေးအတည်ပြုလူနာ 38,952 ဦးရှိနေပြီးစနေနေ့အထိဆေးရုံစင်းကွင်ရသူက 34,409 ဦးရှိပြီလို့လည်းဖော်ပြပါဗျ။စနေနေ့အထိသေဆုံးသူစုစုပေါင်းက 3,956 ဦးဖြစ်ပါတယ်။တနိုင်ငံလုံးအတိုင်းအတာအရကိုဗစ် -19 စစ်ဆေးပြီးသူက 3,000 နီးပါးရှိပါတယ်။တချိန်တည်းမှာပဲမြန်မာနဲ့နေဆက်တရုတ်နိုင်ငံရွှေလီမြို့မှာမြန်မာနိုင်ငံသား၄ယောက်ယောဂါပိုကူးစက်နေတာစစ်ဆေးတွေ့ရှိရကြောင်းယူနန်ပြည်နယ်ကျန်းမာရေးကော်မရှင်ကစနေနေ့မှာသတင်းထုတ်ပါတယ်